ရှင်းနှစ်ဖေဖော်ဝါရီလမှာကျင်းပမယ့်တရုတ်ပီချင်းဆောင်းရွာဒီအိုလံပစ်ပွဲတွေမှာဝင်ရောက်ရှင်ပြန်ရမယ့်နိုင်ငံတွေရဲ့အားကစားသမားတွေအနေနဲ့အင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုမယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်။ဒါပေမဲ့ Great Firewall လို့ခေါ်တဲ့တရုတ်နိုင်ငံရဲ့တင်းကျပ်တဲ့အင်တာနက်ဆက်သွယ်ရေးစနစ်ကိုအခုလိုရှာရှာပွားပွားဖွင့်ပေးပြီးလွတ်လပ်စွာသုံးစွဲခွင့်ပြုမယ်ပေါ်တော့အားကစားသမားတွေကအထူးသတိထားကြရလိမ့်မယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။အမျိုးသားလူချင်းကိုထိခိုက်စေတယ်လို့တရုတ်စစ်ဘက်ကယူဆထားတဲ့နိုင်ငံတကာမှာလူကြိုက်များသုံးစွဲနေတဲ့ app တွေလူမှုကွန်ရက်တွေအင်တာနက် website တွေကိုကတ်သက်တားမြစ်တဲ့နည်းပညာတွေအားကောင်းအောင်တရုတ်နိုင်ငံကဆယ်စုနှစ်နဲ့ချီပြီးစူးစမ်းဆောင်ရွက်လာကြတာပါ2022ခုနှစ်ဆန်ဟာဒီအိုလံပစ်ပွဲကိုဝင်ရောက်ရှိပြန်ကြမယ့်အားကစားသမားတွေနေမဲ့အိုလံပစ်ရွာနိုင်ငံခြားကသတင်းမီဒီယာသမားတွေတက်ခုံမဲ့ဟိုတယ်တွေအပြင်တခြားနေရာတွေမှာပါအင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုဖို့တရုတ်စစ်ဘက်ကအတည်ပြုထားကြောင်းနိုင်ငံတကာအိုလံပစ်ကော်မတီက VO ကိုအီးမေးလ်ကတဆင့်အတည်ပြုပြောခဲ့ပါတယ်